ထိုင်းနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရတဲ့အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့စီဦးစီးချုပ်ရဲ့ဇနီးမနှင်းစာပြုတ်နဲ့ကလေးနှုတ်ဦးကိုလူသားချင်းစာနာမှုအရကုလသမဂ္ဂမဟာမင်းကြီးရုံးယွမ်လေးဆရာထံတွဲပြောင်းပြီးအကာအကွယ်ပေးတဲ့နယ်လို့အမေရိကန်အခြေစိုက် NAB ခေါ်တိုင်းသားလူမျိုးများမဟာမိတ်အဖွဲ့ကထိုင်းအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီမနှင်းစာပြုတ်နဲ့ကလေးနှုတ်ဦးကိုထိုင်းအနာပိုင်းတွေဆက်လက်ထိန်းသိမ်းထားချိန်မှာအခုလိုတောင်းဆိုလိုက်ကြတာပါ။ဒီအကြောင်းကိုဆက်ပြီးပြောပြမှာပါ။အေးရကန်နဲ့ကန်တပ်ဖွဲ့စီဦးစီးချုပ်ဘူချုပ်ထွန်းမြတ်နိုင်ရဲ့ဇနီးမနှင်းစာပြူနဲ့ကလေးနှုတ်ဦးတို့ထိုင်းနိုင်ငံချင်းမိုင်မြို့လာဝကရုံးမှာဗီဇာတက်တန်းလာတိုးချိန်ထိုင်းရဲတွေကဒီဇင်ဘာ6ရက်နေ့ကဖမ်းဆီးခဲ့ပြီးမြန်မာအာဏာပိုင်တွေလက်ထဲတွဲပြောင်းပေးဖို့အစိုးရပိုင်းမှာအစီအစဉ်ခဲ့ပေမဲ့တရုတ်နိုင်ငံရဲ့ဂျာဝင်ပြည်အားပေးမှုကြောင့်အစီအစဉ်ပြတ်သွားခဲ့ပြီးအခုချိန်ထိထိုင်းနိုင်ငံမှာထိမ့်သိမ်းခံနေရဆဲဖြစ်ပါတယ်။ဒါကြောင့်မနှင်းစာပြူတို့၃ဦးကိုထိုင်းနိုင်ငံဆိုင်ရာ UNHCR ရုံးကိုပြန်ပြောင်းပေးပြီးလုံခြုံမှုရှိအောင်အကာအကွယ်ပေးဖို့အမေရိကန်ခြေဆိုင် NAB ခေါ်တိုင်းသားလူမျိုးများမဟာမိတ်အဖွဲ့ကထိုင်းအစိုးရကိုတောင်းဆိုထားကြောင်း NAB အဖွဲ့အတွင်းမှုချုပ် UM2 အောင်က VOA ကိုပြောပါတယ
်မနှင်းစာကျူတို့နဲ့ဒီကလေးတွေကိစ္စပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ထိုင်းအစိုးရကို request လုပ်တာကကိုထွန်းမြတ်နိုင်ရဲ့ဇနီးနဲ့သားသမီးတွေကိုထိုင်းနိုင်ငံမှာပဲ AACC ကောင်းကောင်းမွန်မွန်နဲ့နေနိုင်ဖို့ရန်အတွက်အဲ့ဒါတောင်းဆိုတယ်နောက်တစ်ခုကတော့တကယ်လို့တို့ထိုင်းနိုင်ငံမှာဆက်ပြီးတော့မှထားဖို့အခက်အခဲရှိတယ်ဆိုလို့ရှိရင်လည်း UNHCR နဲ့ဆက်တွေ့ပြီးတော့မှသင်ပြတဲ့နေသားမျိုးမှာပေါ့နော်ကောင်းကောင်းမွန်မွန်နေထိုင်နိုင်အောင်အဲ့ဒီနေသားမျိုးကိုကျွန်တော်တို့တောင်းဆိုခြင်းဖြစ်ပါတယ်
။မနှင်းစာပြည့်ရဲ့မြန်မာနိုင်ငံကုလမတ်ကိုပယ်ဖြတ်လိုက်ပြီးဖြစ်ကြောင်းမြန်မာအာဏာပိုင်တွေကထိုင်းတာဝန်ရှိသူတွေကိုအကြောင်းကြားခဲ့တယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးကိုကိုးကားပြီးဒီဇင်ဘာလ14ရက်စနေနေ့မှာထုတ်ပြန်တဲ့ NAB အဖွဲ့ရဲ့ညင်ညာချက်မှာဖော်ပြပါတယ်။သာဟာနိုင်ငံသားတူရဲ့ရပိုင်ခွင့်ဆုံးရှုံးမှုဖြစ်တယ်လို့ NAB ကထောက်ပြပါတယ်။ AA တပ်ဖွဲ့ဟာမြမတပ်မတော်နဲ့တိုက်ပွဲတွေဆက်ဖြစ်နေတာပါ။ဒီလိုတိုက်ပွဲတွေကြားအမျိုးသမီးနဲ့ကလေးငယ်တွေတစားကံမဖြစ်တင်ဘူးလို့ UM2 အောင်ကပြောပါတယ်
။အနောက်နောင်ဒါမျိုးတွေမဖြစ်အောင်ဆိုပြီးမှကျွန်တော်တို့ကဒီ statement ကိုထုတ်အောင်ဖြစ်တယ်။နောက်တစ်ချက်ကတော့တကယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကသူကတော်လှန်ရေးလုပ်တယ်ဆိုသူ့ကိုပဲဒါလည်းရောက်အောင်ထိုင်းနိုင်ငံတော်မူရအောင်နိုင်အောင်တိုက်ရင်တိုက်ပေါ့နော်သူ့ကိုပဲလှုပ်စေချင်တယ်ဆိုတဲ့ကတည်းကတော့ဒီရခိုင်ဟိုမှပြောတာမို့တခြားတိုင်းရင်းသားတွေလည်းဆိုနေတူပဲအဲကျွန်တော်တို့ဒီတော်လိုင်းရင်းလှုပ်တဲ့သူတွေရဲ့ကလေးတွေဇနီးတွေမယားတွေကိုအဲ့ဒါတွေကိုပြစ်မှတ်မထားဘူးပေါ့အဲ့ဒါကိုကျွန်တော်တို့ရည်ရွယ်ချင်ဖြစ်ပါတယ်လို့
ဒီအဖြစ်ပြမတိုင်ခင်လုံးကလည်းအေးရခိုင်နဲ့နိုင်ငံတပ်ဖွဲ့ကိုငွေကြေးထောက်ပံ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရခိုင်အတင်းစင်ကာပူဥက္ကဋ္ဌနဲ့လူတချို့ကိုပြီးခဲ့တဲ့ဇူလိုင်လတည်းစင်ကာပူအစိုးရကဖမ်းဆီးပြည်နှံပေးခဲ့ပြီးနောက်မြန်မာပြည်ပြန်ရောက်မှဘယ်ရောက်မှန်းမသိကြောက်နေကြတာပါနောက်ပိုင်းမှာမှရခိုင်အတင်းဥက္ကဋ္ဌနဲ့လူကိုဦးကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့တရားစွဲခဲ့ပါတယ်ဒါကြောင့်လဲဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးတွေမြန်မာပြည်ပြန်ရောက်သွားခဲ့မယ်ဆိုရင်အသက်အန္တရာယ်ဆိုရင်ရတယ်လို့ UM2 အောင်ကတုံ့တက်ပါတယ
်အဓိကတော့တို့တွေရဲ့အသက်အန္တရာယ်ကိုဆိုရင်လည်းအမျိုးသမီးတွေကလေးတွေဒါတော့ကျွန်တော်တို့ဒီစစ်နဲ့ဘာမှမဆိုင်တဲ့အရာတွေပေါ့နော်ကျွန်တော်တို့ဒီမြန်မာပြည်ပြန်မယ်ဆိုလို့ရှိရင်တော့မြန်မာအစိုးရပဲဖြစ်စီဗမာတပ်မတော်ကပဲဖြစ်စီဘယ်လိုမျိုးတို့ကိုဆက်ပြီးဆောင်ရွက်မယ်ဆိုတာကျွန်တော်တို့မသိနိုင်မသိရဘူးပေါ့နော်လုံးဆက်တဲ့အချိန်တွေမှာလည်းစာရကတွေအများကြီးဖြစ်ခဲ့ပူတယ်ဆိုတော့တို့အသက်အန္တရာယ်ကိုပဲကျွန်တော်တို့ကာကွယ်ခြင်းနဲ့အနေနဲ့ဒါကိုတောင်းဆိုခြင်းဖြစ်ပါတယ်
ဒီနေ့အော်တိုဘာလာတုန်းကလည်းထိုင်းနိုင်ငံချင်းမိုင်မြို့ကနေပြန်လာတဲ့ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ရောက်ဖအကူကြော်နိုင်တဲ့မြမဖြစ်သူမန်မိုးနှင်းပြူတို့ကိုရန်ကုန်လေစိတ်မှာရဲတွေကဖမ်းဆီးခဲ့ပြီးအကြမ်းဖက်မှုပုံမှန်50နှစ်ကာကြီးခါဝေဂန်းငယ်တို့နဲ့အမှုခွင့်တရားစွဲထားပါတယ် NAB အဖွဲ့ရဲ့ညင်ညာချက်မှာတော့ NAB အစိုးရလက်ထက်မှာနိုင်ငံရေးလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချတာဆက်ရှိနေပြီးလူနည်းစုတိုင်းရင်းသားတွေအခွင့်အရေးချိုးဖောက်ခံရသလိုသူတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငင်းညာစွာစူဝေးခွင့်တွေပျောက်ဆုံးနေရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ